အီရတ်မှာရှိတဲ့အမေရိကန်တန်ယုံဒီကနေ့မနက်အစောပိုင်းတုန်းကရော့ကက်ဒုံးတွေနဲ့အပစ်ခံခဲ့ရတယ်လို့အမေရိကန်နဲ့အီရတ်အရာရှိတွေကပြောပါတယ်။လုံခြုံရေးတွေထူထူထပ်ထပ်ချထားတဲ့ Green Zone အတွင်းမှာရှိတဲ့အမေရိကန်တန်ယုံကိုပစ်ခတ်တဲ့အဲ့ဒီဒုံးကြီးတချို့တန်ယုံရဲ့ဂိတ်ဝအနီးကိုကျသွားတာရှိတယ်လို့တချို့ကလည်းအနီးနားကရေမြောင်းတဲ့ကိုကျသွားပြီးတော့လူတော့ထိခိုက်ဒဏ်ရာမရှိဘူးလို့ပြောပါတယ်။ဘက်ဒတ်မှာရှိတဲ့အမေရိကန်တန်ယုံကိုအခုလိုပစ်ခတ်မှုကဘယ်အဖွဲ့ကမှသူတို့လုပ်တယ်ဆိုတာကိုထုတ်မပြောသေးပေမဲ့အီရန်တို့ရဲ့မိဖက်စစ်သွေးကြွတွေရဲ့လက်ချက်ဖြစ်နိုင်တယ်လို့အမေရိကန်တန်ယုံပြောခွင့်ရကပြောပါတယ်။ကနဦးစစ်စေးတွေ့ရှိချက်တွေအရကတော့အီရန်တို့ရဲ့မိဖက်စစ်သွေးကြွတွေဖြစ်နိုင်ခြင်းရှိကြောင်းအီရတ်အနေနဲ့တန်တမန်နဲ့မဟာမိတ်တပ်တွေလုံခြုံရေးအတွက်အကာအကွယ်ပေးဖို့ထပ်ပြီးတော့တောင်းဆိုကြောင်းအမေရိကန်တန်ယုံပြောခွင့်ရကပြောပါရယ်အမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်ထဲမှာတော့တန်ယုံဝင်းတဲ့ကိုဒီကနေ့မနက် 4:15 မိနစ်မှာဒုံးကြီးနှလုံးကျလာတယ်လို့ဖော်ပြထားပြီးတော့အမေရိကန်နဲ့အီရတ်အရာရှိတွေကတော့ရုပ်ဝတ္ထုပစ္စည်းအနည်းငယ်ထိခိုက်ခဲ့ပေမဲ့လူတော့ထိခိုက်မှုမရှိဘူးလို့ပြောထားပါရယ်အောက်တိုဘာလ9ရက်နေ့ Israel Hamas စစ်ဆဖြစ်ပြီးတော့အောက်တိုဘာလလယ်ကနေစပြီးတော့အီရန်ကိုထောက်ခံတဲ့စစ်သွေးကြွတွေကဒါဇင်နဲ့ချီတဲ့ဒုံးကြီးတွေကိုအီရတ်နဲ့ဆီးရီးယားကအမေရိကန်နဲ့မဟာမိတ်ပြတ်မှတ်တွေကိုတိုက်ခိုက်လာခဲ့ပေမဲ့ဒီကနေ့ကတော့ဘက်ဒတ်မှာအထူးလုံခြုံရေးချထားတဲ့အစိမ်းရောင်နယ်မြေတွေကအမေရိကန်တန်ယုံကိုပစ်ခတ်မှုဖြစ်တာဖြစ်ပါရဲ့ရှင်